ကျော်ဆက်သွယ်ပုံလေးတွေကိုအလှပ်ပြီးတော့ကြောကြားပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်စဝိုင်းမှာကြည့်လိုက်မယ်ဆိုရင်အကွက်လေးကွက်ပါပါတယ်အဲ့ဒီအကွက်လေးကွက်ကိုကြည့်လိုက်တော့နံပါတ်1အကွက်ကအဝိဇ္ဇာနဲ့သင်္ခါရအကြောင်းတရားလို့ရေးထားတယ်သစ္စာအနေနဲ့ပြောတော့သမုဒိယသစ္စာလို့ရေးထားတယ်။ဒုတိယအကွက်ကဝိညာဉ်၊နာယုတ်၊သလာယရဏ၊သတ္တဝေဒနာတရား၅မျိုးအကျိုးတရားလို့ရေးထားတယ်။တွေ့မှာပေါ့နော်။ဘာသစ္စာလဲမေးတော့ဒုက္ခသစ္စာဟုတ်ပြီ။တတိယအကွက်ကိုကြည့်လိုက်တော့တဏ္ဍဥပါဒံကမ္မဘဝလို့ရေးထားတယ်အကြောင်းလားအကျိုးလားဆိုရင်အကြောင်းတရားဘာသစ္စာလဲသမုဒိယသစ္စာနံပါတ်၄ခွက်ကိုကြည့်လိုက်တော့ဇာတိနဲ့သရမရဏတရားနှစ်ပါးအကြောင်းတရားလားအကျိုးတရားလားအကျိုးတရားဘာသစ္စာပါလဲဒုက္ခသစ္စာဒီတော့မနေ့တော့ကတပါးချင်းတပါးချင်းအလိုက်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးသင်္ခါရကအကြောင်းဝိညာဉ်ကအကျိုးအကြောင်းကသမုဒိယသစ္စာအကျိုးကဒုက္ခသစ္စာဒီလိုတစ်ခုချင်းတွဲပြီးတော့ပြခဲ့ယနေ့ပြောမှာကအကွက်အလိုက်ပြောမှာအကွက်အလိုက်ပြောတော့နံပါတ်1အကွက်ကအကြောင်းသမုဒိယသစ္စာနံပါတ်2အကွက်ကအကျိုးဒုက္ခသစ္စာဒီတော့မနေ့တုန်းကပြောတာနဲ့ဒီနေ့ပြောတာဘာကွာသွားတယ်လဲလို့မေးတဲ့အခါကျတော့မနေ့တုန်းကတပါးချင်းတပါးချင်းကြောင်းကျိုးဆက်တယ်ဒီနေ့အုပ်စုလိုက်ကြောင်းကျိုးဆက်တယ်နော်အုပ်စုလိုက်ကြောင်းကျိုးဆက်တယ်တပါးချင်းတပါးချင်းကြည့်မယ်ဆိုရင်ဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးသင်္ခါရကအကြောင်းဝိညာဉ်ကအကျိုးဝိညာဉ်ကအကြောင်းနာယောကအကျိုးနာယောကအကြောင်းသလာယရဏကအကျိုးတပါးချင်းကြည့်တယ်။အောက်ဆုံးလိုက်ကြည့်တဲ့အခါကျတော့သဘောတူရာတူရာပေါင်းလိုက်တော့အဝိဇ္ဇာနဲ့သင်္ခါရကတပေါင်းနဲ့ဖြစ်သွားတယ်သရောကအကြောင်းဝိညာဏယောသလာယရဏဖတ်တာဝရဏကလည်းတပေါင်းနဲ့အောက်ဆုံးတစ်ခုဖြစ်သွားတယ်သရောကအကျိုးတဏှာဥပါဒံကမ္မဘဝကလည်းအုပ်စုတကုတပေါင်းနဲ့ဖြစ်သွားတယ်သရောကအကြောင်းသာတိသရမရဏကလည်းအုပ်စုတကုတပေါင်းနဲ့ဖြစ်သွားတယ်သရောကအကျိုးဒါကြောင့်မလို့အုပ်စုအနေနဲ့ပြောလိုက်တော့နိစ္စယနိစ္စယဆွဲဆွဲပြီးတော့ပေါင်းလိုက်တော့အုပ်စု၄မျိုးဖြစ်သွားတယ်အဲ့ဒီ၄မျိုးရှိတဲ့အထက်မှာနံပါတ်1အုပ်စုကအကြောင်းတရားသူရဲ့သဘောကဘယ်လိုရှိသလဲလို့ဆိုတော့အဝိဇ္ဇာကသစ္စာ၄ပါးကိုမသိအောင်ဖောက်ွယ်တဲ့သဘောရှိသစ္စာ၄ပါးထဲမှာသစ္စာ၄ပါးကိုမသိအောင်ဖောက်ွယ်တယ်ဆိုတော့သစ္စာ၄ပါးထဲမှာတကယ်သိရမယ့်သစ္စာကဘာသစ္စာတော့ဘာသစ္စာတော့ဒုက္ခသစ္စာဒုက္ခသစ္စာကိုသာသိအောင်လုပ်ပါကျန်တဲ့သစ္စာတွေအလိုလိုသိပါလိမ့်မယ်နော်ဒုက္ခသစ္စာကိုသာသိအောင်လို့ဗာကျန်တဲ့သစ္စာတွေအလိုလိုသိပါလိမ့်မယ်။ဒီတော့သိအောင်လို့ရမယ့်သစ္စာကဒုက္ခသစ္စာ။ဒုက္ခသစ္စာသိတာနဲ့ဒီပိုင်းနဲ့ကျန်တဲ့သစ္စာတွေအလိုလိုသိသွားတယ်။ဥပမာကလေးတွေပြထားပါတယ်။ဒုက္ခသစ္စာကိုသိအောင်လို့တဲ့အလောက်ကမီးထုံးတဲ့အလောက်။မီးသာထုံးလိုက်ပါ။မီးတောက်သွားတာနဲ့ဒီပိုင်းနဲ့အလင်းရောက်မယ်။အမှောင်ပြောင်းမယ်အခန်းထဲမှာရှိနေတဲ့ပစ္စည်းတွေကိုပဲပဲကွဲကွဲမြင်ခွင့်ရသွားတယ်အခုလည်းပဲဒုက္ခသစ္စာကိုသာသိအောင်လုပ်လိုက်ပါဒုက္ခသစ္စာသိတာနဲ့တပြိုင်နဲ့ဒုက္ခသစ္စာသိအောင်လုပ်တာကမင်းထောင်းတာနဲ့တူတယ်ဘာနဲ့တူတော့အလေးရောက်တာကမဂ္ဂသစ္စာဆိုတဲ့ဉာဏ်ကလေးပွင့်လာတာနဲ့တူတယ်အမှောင်ပြောက်သွားတာကသမုဒိယသစ္စာဆိုတဲ့ကိလေသာလေး ောင်ခံသွားတာနဲ့တူတယ်။အခန္ဓာမှာရှိနေတဲ့ပစ္စည်းတွေမြင်ခွင့်ရသွားတာကနိဗ္ဗာန်ဆိုတဲ့တန်တိဒုက္ခသဘောအမတ္တသဘောငြိမ့်အေးတဲ့သဘောကိုမြင်ခွင့်မျက်မှောက်ပြုခွင့်ရသွားတာနဲ့တူတယ်။အဲဒီတော့မိထုံးတဲ့အလုံးမှာအလေးရောက်ပါစေအမှောင်ပြောက်ပါစေဆူတောင်းနေစရာမလိုဘူး။လောရမယ်လောကမိထုံးတဲ့အလုံးဒီမှာလည်းပဲသမုဒိယသစ္စာသိပါစေ၊ဒေရဒသစ္စာမျက်မှောက်ပြုနိုင်ပါစေလို့ပြောနေစရာမလိုဘူး။လောက်ရမယ့်အလောက်ကဒုက္ခသစ္စာကိုသိအောင်လောက်ရမယ့်အလောက်ဒီလိုမလား။အဲဒါကြောင့်သစ္စာ၄ပါးရှိတဲ့အထက်မှာသိရမယ့်သစ္စာ၄ပါးသစ္စာတော့ဟောပြီအဲ့ဒီဒုက္ခသစ္စာသရဘသူတွေပါလဲဆိုတော့ဒုက္ခသစ္စာသရဘသူတွေတော့ဒုက္ခသစ္စာဒုက္ခသစ္စာလို့ပြောနေကြတယ်နော်။အော်ဒုက္ခသစ္စာကိုသိအောင်လုပ်ပါလို့မပြောဘူးလားပြောနေလား။ဟုတ်ပြီကျောတော့ဒုက္ခသစ္စာကိုသိခြင်းပါတယ်။တပည့်တော်တို့ဒုက္ခသစ္စာကိုသိခြင်းပါတယ်။ဒုက္ခသစ္စာကိုသိခြင်းပါတယ်။ဒါပေမဲ့ဒုက္ခသစ္စာတရာဘာမှမသိသေးဘူးဖေ။ဒီလိုမဟုတ်လား။ဒါကြောင့်ဒုက္ခသစ္စာသိမယ်ဆိုရင်ဘာကိုသိရမှာတော့မေးဖို့မလိုဘူးလားလို့လား။ဒုက္ခသစ္စာတရာခန္ဓာ၅ပါး။အဲ့တော့မလား။ရကပြောတဲ့ဓမ္မပါတယ်လေဒုက္ခသစ္စာသရပါတယ်တော့ခန္ဓာ၅ပါးအချင်းချင်းလိုက်တော့ယောက်တရားနဲ့နန္တရားအဲ့ဒီယောက်တရားနဲ့နန္တရားအကျယ်ပွားလိုက်တော့ခန္ဓာ၅ပါးခန္ဓာ၅ပါးလို့လည်းပြောယောက်နံလို့လည်းပြောအတူတူပဲနော်ဟုတ်ပြီခန္ဓာ၅ပါးယောက်နံတရားဒီဒုက္ခသစ္စာတရားပါပဲအဲ့ဒီခန္ဓာ၅ပါးယောက်နံတရားကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာပါလိမ့်မလဲဆိုတော့ဘယ်လိုပြောမလဲဖြည်းဖြည်းချင်းပြတ်တဲ့သဘောရှိသောကြောင့်ဒုက္ခသစ္စာပြောကြည့်သားမအောင်ဖြည်းဖြည်းချင်းပြတ်တဲ့လို့ဒုက္ခသစ္စာဟုတ်တယ်မလားအဲဒီတော့ခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာတော့ဖြည်းဖြည်းချင်းပြတ်တဲ့လို့ဒုက္ခသစ္စာယောနနှစ်ပါးကိုလည်းဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာတော့ဖြစ်ပြင်းပြတတ်လို့ဒုက္ခသစ္စာအတူတူပါပဲနော်ဒါလေးတွေတော့ဘုန်းကြီးတို့တရားရှင်းမှတ်တဲ့ယောဂီများညာတပညာအသိနဲ့ဖိုင်အောင်သိထားဖို့အမတန်ရည်ကြီးပါတယ်ဖြစ်ပြင်းပြတတ်လို့ဒုက္ခသစ္စာအမြဲတမ်းဖြစ်ပြီးတော့ဖြစ်လာသည်များဟာလည်းပဲပြက်ပြက်ပြက်ပြက်သွားတဲ့အခါကျတော့ပြက်သွားခြင်းသည်ပင်လျင်တဲ့ပရမဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်ပြီးမှပြတ်သွားတာမဟုတ်လို့ပါဠိလိုမှာတော့အနိစ္စလို့ခေါ်တယ်နော်ဖြစ်ပြီးပြတ်သွားတာမဟုတ်လို့ဘယ်လိုခေါ်တော့အနိစ္စဟောတဝါအဘာဝတိနာအနိစ္စဖြစ်ပြီးဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်ဒါကြောင့်မို့သူကဘယ်လိုခေါ်တော့အနိစ္စလို့ခေါ်တယ်ယံအနိစ္စတံဒုက္ခံနဲ့အဲ့ဒီအနိစ္စဖြစ်တဲ့တရားသိပင်လည်းရင်ဒုက္ခဖြစ်တဲ့တရားပါပဲဟုတ်တယ်မလားအနိစ္စဖြစ်တဲ့တရားသိပင်လည်းရင်ဒုက္ခဖြစ်တဲ့တရားပါပဲဒါကြောင့်မလို့ဒုက္ခသစ္စာဒုက္ခသစ္စာတရားအနိစ္စဖြစ်လို့ဒုက္ခသစ္စာလို့ခေါ်တာအနိစ္စဖြစ်လို့ဒုက္ခသစ္စာလို့ခေါ်တယ်ဆိုတာပါဠိစကားလုံးဖြစ်နေမမြဲလို့ဒုက္ခသစ္စာလို့ခေါ်တာဟုတ်တယ်မလားဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာလို့ခေါ်တယ်။ကြည့်စမ်းဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာလို့ခေါ်တယ်။ခန္ဓာ၅ပါးရှိတဲ့အထက်မှာဘယ်ခန္ဓာပဲမဆိုဖြစ်ပြီးရင်ဘာဖြစ်တတ်တော့ဒါကြောင့်ဘာသစ္စာယောက်ကလည်းဖြစ်ပြီးရင်ဘာသစ္စာနာမ်ကလည်းဖြစ်ပြီးရင်ပြတ်တတ်တဲ့ဘာသစ္စာတော့အဲဒီလိုဆိုတော့ဘယ်ယောက်ဘယ်နာမ်ဘယ်ခန္ဓာပဲဖြစ်ဖြစ်ဒုက္ခသစ္စာဒီလိုမလားအဲဒီမှာလို့ဘုန်းကြီးတို့ကအရမတွေယနေ့ဒီချိန်ဒီကာလမှာဒုက္ခသစ္စာကိုသိသလားမေးတော့မသိသေးဘူးတရားနာလို့ကြားဘူးနာဝနဲ့ပဲသိတယ်ဟုတ်တယ်မလားတရားနာလို့ကြားဘူးနာဝနဲ့တော့မသိဘူးလားသိလားဒါပေမဲ့တကယ်ကိုယ်ပိုင်ဉာဏ်နဲ့သိသလားမေးတော့မသိသေးဘူးနော်ကိုယ်ပိုင်ဉာဏ်နဲ့သိပြီလားမေးရင်မသိသေးပါဘူးတဲ့ ဘာဖြစ်လို့မသိသေးတာပါလဲတရားဓမ္မတွေနော်တရားထုတ်လာတာလည်းပဲနှစ်ပတ်သုံးပတ်လေးပတ်လင်းကားပါရှိပြီဒုက္ခသစ္စာကိုလည်းကိုယ်တိုင်ထိုးထွင်းပြီးတော့ဉာဏ်နဲ့မသိသေးပါဘူးတဲ့နော်ဘာဖြစ်လို့မသိသေးတာသိတာပါလဲလို့မေးမယ်ဆိုလို့ရှိရင်ဘယ်လိုဖြစ်မလဲအခုပြောခဲ့တဲ့အဝိဇ္ဇာဟုတ်တယ်မလားနံပါတ်၁ကွမှာအဝိဇ္ဇာမရှိဘူးလားရှိလားအဲ့ဒီလိုမသိသေးတာအဝိဇ္ဇာခံနေလို့မသိတာနော်ဘယ်လိုခံနေလို့မသိတာတော့အဝိဇ္ဇာခံနေလို့မသိတာအဝိဇ္ဇာဖုံးလွှမ်းထားလို့မသိတာအဝိဇ္ဇာကဖုံးလွှမ်းထားတဲ့အခါကျတော့အဝိဇ္ဇာရဖုံးလွှမ်းခံနေရတော့ကြောင်ခန္ဓာကိုယ်လည်းခန္ဓာမှမသိယုံနာကိုယ်လည်းယုံနာမှမသိဖြစ်ပြီးပြတ်တတ်တဲ့သဘောရှိပေမဲ့လို့လည်းပဲဖြစ်ပြီးပြတ်တတ်တဲ့သဘောပါပဲလို့မသိပါဘူးဘလို့ဖောင်းွယ်ထားလို့တော့အဝိဇ္ဇာကဖောင်းွယ်ထားလို့ဒီလိုမလားအဝိဇ္ဇာကဖောင်းွယ်ထားလို့အဲဒီတော့ကောင်းကင်မှာညာဘက်ဆိုရင်လမ်းမိုက်တဲ့ရဲဆိုရင်ကျဲကလေးတွေရှိတယ်ပေါ့နော်အေးကောင်းကင်တွေပြင်လုံးမူလားတိမ်လိုက်တွေဖောင်းွယ်ထားမယ်ဆိုလို့ရှိရင်အဲဒီကျဲကလေးတွေမြင်ခွင့်ရပါမလားဘလို့ွယ်ထားလို့တော့မူလားတိမ်လိုက်တွေွယ်ထားလို့ယခုလည်းပဲဘုန်းကြီးတို့ဒကာမတွေအသိဉာဏ်ထဲမှာဘလူကကွယ်ထားတာတော့အဝိဇ္ဇာကကွယ်ထားတယ်ဒါကြောင့်မလို့ခန္ဓာ၅ပါးကိုသိကျင်ပေမဲ့လို့လည်းပဲသိခွင့်မရှိဘူးသိခွင့်မရဘူးယောနန၅ပါးကိုသိကျင်ပေမဲ့လို့လည်းပဲသိခွင့်မရဘူးဖြစ်တဲ့ပြတဲ့သဘောကိုသိကျင်ပေမဲ့လို့လည်းပဲသိခွင့်မရဘူးဘလူကဖောက်ွယ်ထားလို့တော့အဲ့ဒါအဝိဇ္ဇာရဲ့သဘောပဲဒီလိုမလားအဲ့ဒါဝိဇ္ဇာရဲ့သဘောပဲနောက်တစ်ခါသင်္ခါရဆိုတာကဒုက္ခပြုလို့အားထုတ်တာဘာလဲတော့ပြုလို့အားထုတ်တာအဝိဇ္ဇာပြီးတော့ဘယ်လိုပါလိမ့်စပိုင်းပါနော်အဝိဇ္ဇာပြီးတော့ဘယ်လိုတော့သင်္ခါရသင်္ခါရကပြုလို့အားထုတ်တယ်ပြုပြင်တယ်ပေါ့ပြုလို့အားထုတ်တယ်လို့လည်းခေါ်တယ်ပြုပြင်တယ်လို့လည်းခေါ်တယ်ပြုပြင်ပေးတယ်ပြုလို့အားထုတ်တယ်ပြေလို့အားထုတ်တယ်ဆိုတဲ့စကားနဲ့ပြုတ်ပြင်းတယ်ဆိုတဲ့စကားနဲ့မတူဘူးနော်တရားဓမ္မတွေဟုတ်တယ်မလားပြေလို့အားထုတ်တယ်ဆိုတာအလုံးတစ်ခုလုံးတာနော်ပြေလို့အားထုတ်တယ်ဆိုတာဘာတော့အလုံးတစ်ခုလုံးလိုက်တာပြုတ်ပြင်းတယ်ဆိုတာကအရာဝတ္ထုတစ်ခုကိုနော်အရာဝတ္ထုတစ်ခုကိုသူ့လိုချင်တဲ့ပုံစံဖြစ်အောင်ပြုတ်ပြင်းပေးတာဟုတ်တယ်မလားသူ့လိုချင်တဲ့ပုံစံဖြစ်အောင်ပြုတ်ပြင်းပေးတာကျောင်းဆရာတယောက်ကိုယ်တိုင်လေ့လာတာကပြေလို့အားထုတ်တာသူများသိအောင်သင်ပေးတာကပြုပြင်တာဒီလိုကွာတာပေါ့နော်ဥပမာမိဘတယောက်ကိုကိုတိုင်ကနေပြီးတော့နေဖို့ထိုင်ဖို့သွားဖို့လာဖို့ဘုသုဒ္ဓကလေးတွေစီးဘူးတယ်ဒါပြုလို့အားထုတ်တာအေးကိုသိထားတာလေးတွေသားသမီးတွေကိုသင်ပြပေးတယ်ဒါပြုပြင်တာဒီလိုမလားကိုကိုတိုင်လေမှာယဉ်ကျေးအောင်ကြိုးစားတယ်ဘာလို့တာတော့ပြေလို့အားထုတ်တာသားသမီးတွေလည်းမှယဉ်ကျေးအောင်ပြုပြင်ပေးတယ်ဘာလို့တာတော့ပြုပြင်တာအဲဒီလိုကြွားတယ်နော်ပြေလို့အားထုတ်တာနဲ့ပြုပြင်တာနဲ့ဒီနှမျိုးကမတူဘူးကိုကိုရလည်းမှယဉ်ကျေးအောင်ကြိုးစားတာကဘာလို့တာတော့ပြေလို့အားထုတ်တာသားသမီးတွေလည်းမှယဉ်ကျေးအောင်သင်ပြပေးတာကပြုပြင်တာလို့ခေါ်တယ်နော်အခုလည်းဒီနေရာမှာလည်းပဲဒီတိုင်းပဲအတိတ်ပဲနှမျိုးရကိုကိုရလည်းပြေလို့အားထုတ်တယ်သူများကိုလည်းပြုပြင်ပေးတယ်အဲ့ဒါဘယ်လိုရအောင်တော့လို့မေးတော့သင်္ခါရရဲ့အလုပ်ဘယ်လိုရအောင်ပါလိမ့်သင်္ခါရဆိုတာကိုယ်တိုင်လည်းမပြုလို့ဘူးလားပြုလို့လားတစ်ဘာကိုလည်းမပြုပြင်ပေးဘူးလားပြုပြင်ပေးလားပြုပြင်ပေးတယ်အတိတ်ပဲလေတည်တည်ကြာကြာမှတ်တော့ဘုန်းကြီးတို့သင်္ဍတရားဆိုတာကဖြစ်နိုင်လို့ရှိရင်အခုစာရွက်ကလေးတွေရှိတယ်စာဝိုင်းစာရွက်ကလေးတွေဘောပင်လေးတွေကင်ထားရေးတဲ့ရေးတဲ့တာရေးမှတ်တဲ့မှတ်တဲ့တာမှတ်ဓမ္မသူကဘုန်းကြီးတို့စွတ်စွတ်စီစီမှတ်မှတ်တတ်မှတ်ရကျမ်းလာအဲ့ဒီတော့သင်္ခါရဆိုတာပြုလို့အားထုတ်တာလည်းဟုတ်တယ်ပြုပြင်တာလည်းဟုတ်ပြုလို့အားထုတ်တော့သူကိုယ်တိုင်ပြုလို့အားထုတ်တာဘာနဲ့ပြုလို့အားထုတ်မလဲလို့မေးရင်၃မျိုးရှိကိုယ်နဲ့လည်းပြုလို့အားထုတ်တယ်နှောင်းနဲ့လည်းပြုလို့အားထုတ်တယ်စိတ်နဲ့လည်းပြုလို့အားထုတ်တယ်ဘယ်လိုမျိုးပြုလို့အားထုတ်တော့သောင်းမျိုးပြုလို့အားထုတ်တယ်အဲ့ဒီသောင်းမျိုးကိုကိုယ်နဲ့ပြုလို့အားထုတ်တော့ကာယသင်္ခါရလို့ခေါ်တယ် ဟုတ်တယ်မလားနှောင်းနဲ့ပြောတာကြတော့ဝစီသင်္ခါရလို့ခေါ်တယ်စိတ်နဲ့တွေးတာကြတော့စိတ်ဓာတ်သင်္ခါရလို့ခေါ်တယ်နော်ကာယသင်္ခါရရဲ့ဝစီသင်္ခါရရဲ့စိတ်ဓာတ်သင်္ခါရဘုန်းကြီးတော်ကံဆိုတာတော့ကြားဘူးကြပါတယ်ဩဃာတကရောကျိုးရမှာကာယကံဝစီကံမနောကံဟုတ်တယ်မလားအဲ့ဒီ၃မျိုးနဲ့အတူတူပဲကာယကံရဲ့ဝစီကံရဲ့မနောကံအဲ့ဒီ၃မျိုးနဲ့အခုသင်္ခါရ၃မျိုးဒီအတူတူပဲကာယကံဆိုတာလဲကိုယ်နဲ့ပြည့်လို့အားထုတ်တာဝစီကံဆိုတာလဲကိုယ်နဲ့ပြည့်လို့စိတ်နဲ့ပြည့်လို့အားထုတ်တာမနောကံဆိုတာကြတော့ဝစီကံကနှုတ်နဲ့ပြည့်လို့အားထုတ်တာဟုတ်တယ်မလားနှုတ်နဲ့ပြည့်လို့အားထုတ်တာမနောကံကြတော့စိတ်နဲ့ပြည့်လို့အားထုတ်တာအခုဒီနေရာမှာလည်းဒီတိုင်းပါပဲသင်္ခါရ၃မျိုးကာယသင်္ခါရရဲ့ဝိစီသင်္ခါရရဲ့စိတ်ဓာတ်သင်္ခါရရဲ့ဘယ်လိုမျိုးတော့ပြည့်လို့အားထုတ်တာဒီ၃မျိုးနဲ့ပြည့်လို့အားထုတ်တာဟုတ်တယ်မလားပြည့်လို့အားထုတ်တာအဲ့ဒီတော့ပြည့်လို့အားထုတ်တဲ့အခါကျတော့ပြည့်လို့အားထုတ်ရင်ပြည့်လို့အားထုတ်ရင်လည်းသူကဒီတိုင်းမနေဘူးနော်ဒီတိုင်းမနေဘူးနောင်တစ်ချိန်မှအကျိုးတစ်မျိုးမျိုးရအောင်လည်းပဲသူကပြုပြင်ပေးတယ်ဟုတ်တယ်မလားနောက်ချိန်မှာအကျိုးတစ်မျိုးမျိုးရအောင်ဘာလုပ်ပြီးတော့ပြုတ်ရင်ပြေးတာသူကိုယ်တိုင်လောက်တာကပြည့်လို့အားထုတ်တာဘာနဲ့လို့တော့ကာယကံရဲ့ဝစီကံရဲ့မနောကံအဲဒီလိုပြည့်လို့အားထုတ်ရင်ပြည့်လို့အားထုတ်ရင်လည်းပြုတ်ပြင်ပြေးနေပါလေဘာတွေကိုပြုတ်ပြင်ပြေးနေသလဲမေးတော့သူ့နောက်မှာလာလေတဲ့ဝိညာဉ်နယုတ်သလာယရဏဖတ်တာဝေဒနာတရားဘယ်နှမျိုးပါလိ5မျိုးအဲဒီ5မျိုးရအောင်လဲသူကပြုပြင်ပေးနေတယ်ဟုတ်တယ်မလားဝိညာဉ်လေးဖြစ်ပေါ်အောင်ပြုပြင်ပေးတယ်နယုတ်လေးဖြစ်ပေါ်အောင်ပြုပြင်ပေးတယ်သလာယရဏလေးဖြစ်ပေါ်အောင်ဖတ်တာလေးဖြစ်ပေါ်အောင်ဝေဒနာလေးဖြစ်ပေါ်အောင်မပြုပြင်ပေးဘူးလားပြုပြင်ပေးလားအဲဒီတော့ပြုပြင်ပေးတယ်ဆိုတော့ဒီနေရာမှာပြောတဲ့စကားလုံးကတော့အကျိုးတမျိုးမျိုးရအောင်ပြုပြင်ပေးတာနော်အဲ့ဒီအကျိုးတမျိုးမျိုးကဘယ်လိုတွေလဲဝိညာဉ်နာယောသလာယရဏခန္ဓာဝေဒနာအဲ့ဒီတော့သင်္ခါရသည်တဲ့သူကလောက်တာကတော့အလောက်တစ်ခုတည်းပဲဒါပေမဲ့အကျိုးသက်ရောက်မှုကနှစ်ခုဖြစ်သွားတယ်အကျိုးသက်ရောက်မှုကနှစ်ခုဖြစ်သွားတယ်နော်ဘယ်နှခုဖြစ်သွားတော့နှစ်ခုဖြစ်သွားတယ်ဘယ်နှခုဖြစ်သွားတော့လောတာကတော့အလုံးတစ်မျိုးတည်းပဲအကျိုးတရားမှုကနှစ်ခုဟုတ်တယ်မလားနံပါတ်၁ကကိုကိုရန်အလုံးတစ်ခုလုံးဖြစ်သွားတယ်နံပါတ်၂ကသူများတွေအကျိုးတစ်မျိုးမျိုးပေါ်လာအောင်လည်းပဲပြုပြင်ပေးသွားတယ်ကိုရန်ပြုလုပ်တာရဲ့သူများကိုပြုပြင်ပေးတာရဲ့အကျိုးတရားမှုဘယ်နှခုဖြစ်သွားတော့နှစ်ခုဖြစ်သွားတယ်ဒီလိုမဟုတ်လားနှစ်ခုဖြစ်သွားတယ်ဘုန်းကြီးတို့စာရိပုတ္တရာမှာအဘပိစနသရုတိနာနာနီဆိုတာရှိတယ်ဓမ္မစရိယကျမ်းဓမ္မစရိယသင်တဲ့တခုတဲ့ပုဂ္ဂိုလ်ကြီးဆိုရင်သိပါတယ်သူလောတဲ့အလောကဘာလို့တည်းလို့ဆိုတော့တရက်ပင်ခြေရင်းမှာစီပိုင်းလေးတစ်လုံးချထားတယ်နော်အဲ့ဒီစီပိုင်းကဘာလို့ပို့လဲမိတော့သူ့ရဲ့ဆရာတော်ရည်ချိုးဖို့ရှိတော့ကတော့ရေချိုးကနေပါလိမ့်မရှိဘူးသူဆရာတော်ရေချိုးဖို့ဆိုပြီးတော့တရက်ပင်ရဲ့ခြေရင်းမှာစီပိုင်းတစ်လုံးချတာနော်မျက်စိနဲ့မြင်အောင်ကြည့်လိုက်ပေါ့နေ့စဉ်နေ့စဉ်စီပိုင်းတဲ့ကိုရေတွေခတ်ခတ်ထဲတယ်ဘာလို့ဖို့တော့သူဆရာတော်ရေချိုးဖို့ဟောအချိန်တန်ကြတော့သူဆရာတော်ကအနားရောက်လာတယ်သင်္ကန်းကလေးလဲတယ်ရေချိုးတယ်ဟုတ်တယ်မလားရည်ချိုးလို့လည်းပြီးသွားရောဒကာဓမ္မတွေတရက်ပင်ရည်လောင်းပြီးသားဖြစ်သွားတယ်ဟုတ်တယ်မလားသူကိုယ်ကတရက်ပင်ရည်လောင်းဖို့လိုသေးလားရည်ချိုးလိုက်တာနဲ့တရက်ပင်ရည်လောင်းပြီးသားဖြစ်သွားတယ်သူလောက်တဲ့အလောက်ကတရက်ပင်ရည်လောင်းတဲ့အလောက်လားသူဆရာတော်ရည်ချိုးဖို့လောက်တဲ့အလောက်လားသူဆရာတော်ရည်ချိုးဖို့လောက်နေတာဒါပေမဲ့လို့ဆရာတော်လည်းရည်ချိုးခြင်းကိစ္စပြီးသွားတယ်တရက်ပင်လည်းရည်လောင်းခြင်းကိစ္စပြီးသွားတယ်အကျိုးဘယ်နှမျိုးဖြစ်သွားတော့နှမျိုးဒီနေရာမှာလည်းပဲသင်္ခါရဆိုတာသူကိုယ်တိုင်လည်းလုပ်တယ်သူများကိုလည်းဖြစ်စီတယ်ဟုတ်တယ်မလားသူကိုယ်တိုင်လည်းလုပ်တယ်သူများကိုလည်းဖြစ်စီတယ် တို့ကိုယ်တိုင်လောက်တာကတော့ပြုလို့အားထုတ်တယ်လို့ခေါ်တယ်။သူများကိုဖြစ်စေတာကြတော့ပြုပြင်တာလို့ခေါ်တယ်နော်။အဲဒီတော့ကာယကံဝစီကံမနောကံကံသုံးပါးနဲ့သူကိုယ်တိုင်ပြုလို့တယ်။သူကိုယ်တိုင်ပြုလို့ရင်ကနေပြီးတော့အကျိုးဝိညာဉ်နာယောသလာယရဏသတ္တဝေဒနာအကျိုးတွေလည်းအလိုလိုမရဘူးလားရသွားလားရသွားတယ်။အဲဒီအတိတ်ပဲကြတော့ပြုပြင်တယ်လို့ခေါ်တယ်။ဟုတ်တယ်မလား။အဲ့ဒီတော့ပြုလို့အားထုတ်တဲ့အတိတ်ပဲရဲ့ပြုပြင်းတဲ့အတိတ်ပဲရဲ့အတိတ်ပဲဘယ်နှမျိုးရှိပါလိမ့်နှမျိုးရှိကောင်းပြီဒါဖြင့်သင်္ခါရဆိုတဲ့တရားကသူကသူ့ရဲ့အဓိကအလုပ်ကတော့ပြုလို့အားထုတ်တဲ့အလုပ်ပေါ့နော်အဲ့ဒီပြုလို့အားထုတ်တဲ့အလုပ်ကိုတဲ့သင်္ခါရကလောလိုက်ပါတယ်ဘုန်းကြီးတို့ဒီနေ့ဒီနေ့ကာယကံနဲ့လည်းပြုလို့တဲ့ဝစီကံနဲ့လည်းပြောတယ်မနောကံနဲ့လည်းတွေ့တယ်ကျန်တယ်ဒါသင်္ခါရအလို့ဒီလို့အဲ့ဒီသင်္ခါရအလို့လို့ဖို့ရန်အတွက်ဘယ်သူကနေပြီးတော့ခိုင်းတယ်လို့မေးတော့အဝိဇ္ဇာကနေခိုင်းတာဘယ်သူကခိုင်းတော့သင်္ခါရဆိုတဲ့အလို့ဒီလို့ဖို့ရန်အတွက်ဘယ်သူကခိုင်းတော့အဝိဇ္ဇာကခိုင်းတာအဝိဇ္ဇာကတရားသူကဒီနေရာမှာနတ်တရားလေးဆိုတော့နော်ပုဂ္ဂိုလ်သတ္တဝါမဟုတ်တော့ပုဂ္ဂိုလ်သတ္တဝါခိုင်းတယ်လို့တော့ခိုင်းတာမဟုတ်ဘူးပေါ့လေဘလုံးနည်းနဲ့ခိုင်းတာလဲလို့မေးတော့အဝိဇ္ဇာကယုံနံကိုယုံနံမှမသိဘူးမသိအောင်ဖောက်ွယ်ထားတယ်ခန္ဓာကိုခန္ဓာမှမသိဘူးမသိအောင်ဖောက်ွယ်ထားတယ်ဖြစ်ပြက်ကိုလည်းဖြစ်ပြက်မှမသိဘူးမသိအောင်ဖောက်ွယ်ထားတယ်ဒီလိုမလားဘလုံးကဖောက်ွယ်ထားတာတော့အဝိဇ္ဇာကဖောက်ွယ်ထားတယ်အဝိဇ္ဇာဖောက်ွယ်ထားတဲ့အခါကျတော့ဟောဒီမှာနော်ချထားတဲ့ခွက်ကလေးဒီဘာရောင်နေတော့အပြားရောင်ဘာရောင်နေတော့အပြာရောင်ခွက်ကလေးမချဘူးလားချထားလားချထားတယ်အဝိဇ္ဇာကဖောက်ဝဲထားတဲ့အခါကျကြီးတဲ့လူရဲ့မျက်စိထဲမှာအပြာလို့ထင်တာလားလိမ္မော်ရောင်လို့ထင်တာလားလိမ္မော်ရောင်လို့ထင်တယ်တကယ်သူအစင်မှန်ကဘာရောင်တော့အပြာရောင်အပြာရောင်ကလေးဖြစ်ပါရဲ့နဲ့အဝိဇ္ဇာကနေပေါ်ကဖောင်းထားတဲ့အခါကျတော့အပြာလို့ထင်တာလားလိမ္မော်ရောင်လို့ထင်တာအထင်နဲ့မမှားဘူးလားမှားပါအဲ့ဒီတော့အဲ့ဒီလိုအထင်မှားအောင်ပြုလုပ်ပေးတဲ့ပုံကတရားရှိလို့ကြီးတဲ့လူတွေမှာအထင်မှားသွားတာဒီလိုမလားဘုန်းကြီးတို့ရှေ့တော့ကတော့မျက်နှာတွေသိပ်ပြီးတော့ခေစားတာပေါ့ပချောက်ကလေးတွေတလုံးပချောက်ကလေးတလုံးပါလာတယ်အဲ့ဒီပချောက်ထဲမှာမွေရစစ်ပါတဲ့ပချောက်လည်းရှိတယ်မွေရစစ်မပါဘဲနဲ့ကျိုးကလေးတွေထည့်ထားတဲ့ပချောက်လည်းရှိနော်မွေဆိုတာကတော့သူတို့ကအယောင်ပြတာလားအယောင်ပြပြီးတော့ဆေးရောင်းမှုအယောင်ပြတာ။အဲသူတို့တကယ်ဆွဲထုတ်လိုက်တဲ့အခါကျတော့ကျိုးကလေးတွေထည့်ထားတဲ့ပချောက်ကိုဆွဲထုတ်လိုက်တာ။ဟုတ်တယ်မလား။အဲဒီလိုဆွဲထုတ်လိုက်တဲ့အခါကျတော့ထည့်ထားတာကကျိုးထုတ်ပြတာကလည်းကျိုးနော်။ကျိုးကလေးဆွဲပြီးတော့ထုတ်မပြဘူးလားပြလား။ပြပြီပြညာတော့လည်းမျက်လက်ဆရာရဲ့ကျွမ်းကျင်မှုကြောင့်မျက်လက်ဆရာရဲ့လှည့်ပြမှုကြောင့်ကြင့်နေရတဲ့ပရိသတ်တွေကကျိုးလို့ထင်တာလားမွေလို့ထင်တာလားဟိုဘက်မှာလဲမွေစစ်ကရောင်ပြထားပြီးပြီဟုတ်တယ်မလားအဲ့ဒီလိုရောင်ပြထားပြီးပြီဆိုတဲ့အခါကျတော့ဟောပချောက်တက်ကကျိုးလေးဆွဲထုတ်လိုက်တယ်ကြီးတဲ့ပုံစံတွေကဘယ်လိုထင်တော့မွေလို့ထင်တာတကယ်တမ်းကျစင်မှန်ကဘာတော့ကျိုးကြီးတော့ဘာလို့ထင်တော့ကျိုးကိုမွေလို့ထင်အောင်ဘယ်လိုကလဲပြပေးတော့မြဲလက်ဆရာကလဲပြပေးတာသူ့ပညာနဲ့လဲပြပေးထားတာမဟုတ်လားသုတ်ပညာနဲ့လှည့်ပြပေးထားတာနော်အဲ့ဒီတော့ဒီနေရာမှာလည်းဒီလိုပဲသူအစင်မှန်ကအပြာရောင်လေးဖြစ်ပေမဲ့လို့လည်းပဲကြီးလိုက်ရတဲ့ပုံကိုယ်ရဲ့စိတ်ထဲမှာပန်းရောင်လေမော်ရောင်လေးလို့မထင်ဘူးလားထင်လားအဲ့ဒီလိုထင်အောင်ဘလူကလှည့်ပြပေးတော့လို့မေးတော့အဝိဇ္ဇာကလှည့်ပြပေးထားတာအဝိဇ္ဇာဒီဘယ်နေရာမှာရှိသလားဘယ်နေရာမှာရှိသလဲဆိုရင်မိမိရဲ့စိတ်ထဲမှာကိုရှိနေတာဟုတ်တယ်မလားမိမိစိတ်ထမ်းမကဝိဇ္ဇာကရှိနေတော့ကိုကကြည့်လိုက်တယ်ကြည့်လိုက်တယ်အပြာရောင်ကိုအပြာရောင်လို့မမြင်နိုင်ဘူးလိမ္မော်ရောင်လို့ပဲမြင်နေတယ်နော်ဘယ်ချင်းကြည့်လိုက်ကြည့်လိုက်လိမ္မော်ရောင်ပဲနောက်တစ်ခါပြန်ကြည့်လဲလိမ္မော်ရောင်ပဲနားလဲတဲ့ပုံကဒါလိမ္မော်ရောင်မဟုတ်ဘူးဟဲ့အဲ့ဒါအပြာရောင်ပါလို့ပြောပေမဲ့လို့ကိုစိတ်ထမ်းမတော့ဘာရောင်လို့ပဲစွဲနေတော့လိမ္မော်ရောင်လို့ပဲစွဲနေတယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့အပြာကိုလိမ္မော်ရောင်လို့ ချေအောင်လှည့်ပြပေးတယ်လို့ဒီနေရာမှာလည်းပဲအဝိဇ္ဇာတရားကလှည့်ပြပေးထားတယ်မင်းတို့ရဲ့တဏ္ဍာမှာရှိတာကဟောတာကယုတ်တရားဟောတာကနံတရားဘာတရားနဲ့ဘာတရားတော့ယုတ်တရားနဲ့နံတရားပဲရှိတယ်လို့နော်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကမပြောဘူးလားပြောထားလားသူကတော့သိလို့ပြောတာပေါ့မသိပဲပြောပါမလားသူကိုယ်တိုင်လည်းသိထားတယ်ဟောတာကယုတ်တရားဟောတာကနံတရားသူကိုယ်တိုင်မသိဘူးလားသိထားလားသိထားတယ်မင်းတို့တဏ္ဍမှာရှိတာယုတ်တရားနဲ့နံတရားဟိနော်ဖះကဟောထားတယ်တရားဟောထားတယ်ဘယ်တော့ပဲဖះကဟောဟောဒကာဓမ္မတွေကိုကိုယ်တိုင်ကတော့သွားနေရင်လည်းငါသွားတာပဲခြေတော်ကလေးနဲ့သွားတော့ခြေတော်ကသွားတယ်လက်ကလေးနဲ့လှမ်းတော့လက်ကလေးလှမ်းနေတာနော်ယုံနာလို့ပြောပေမဲ့ယုံနာလို့မမြင်ဘူးဘာလို့မြင်နေတော့ပုဂ္ဂိုလ်လို့မြင်တယ်သတ္တဝါလို့မြင်တယ်ယောက်ျားလို့မြင်တယ်မိန်းမလို့မြင်တယ်ဒုတွေပေါင်းနေခါတွေခြေတွေတဲ့တယ်လို့မြင်တယ်အဲ့ဒီအမြင်တွေအခုမှမြင်တာလားဆိုတော့မဟုတ်ဘူးအရင်ကဒီတိုင်းပဲသိတာလေမွေးကလေးကဒီတိုင်းပဲသိတာလေမိဘတွေကသိနေတာလေဒီတိုင်းပဲသိနေတာဆရာသမားတွေကသိနေတာလေဒီတိုင်းပဲသိနေတာကိုကိုယ်တိုင်သိတာလေဒီတိုင်းပဲသိတာအဲ့ဒီတော့ခြေတော်ကလေးတလန်းချင်းတလန်းချင်းတလန်းချင်းလှမ်းနေတယ်။ဒါယုံနာမှလို့ပြောပြီမဲ့လို့ကိုယ်စိတ်ထဲမှာလွန်လွန်နဲ့လက်မခံဘူး။ဒီလိုမလား။ကိုယ်စိတ်ထဲမှာထင်နေတာကခြေတော်တလန်းချင်းတလန်းချင်းလှမ်းနေတယ်လို့ပဲထင်နေတယ်။နော်။ယုံနာဖြစ်ပါရဲ့နဲ့။နားလည်းတဲ့လူကယုံနာလို့ပြောပါရဲ့နဲ့။ကိုယ်ကယုံနာလို့မမြင်နိုင်ဘူး။ခြေတော်လို့မြင်နေတယ်။လက်လို့မြင်နေတယ်။ဘယ်သူကဖုံးဝယ်ထားလို့တော့။အဝိဇ္ဇာကဖုံးဝယ်ထားတယ်။အဝိဇ္ဇာကဘာနဲ့တူတော့ဆိုတော့မျက်နဲ့ဆရာနဲ့တူတယ်။ဘာနဲ့တူတော့အဲဒီလိုမျက်နဲ့ဆရာကဖောင်းခွဲထားတဲ့အခါတော့ဘေးကကြည့်နေတဲ့ပရိသတ်ကကျိုးကိုမွေလို့မထင်ဘူးလားထင်လား။အခုလည်းအဝိဇ္ဇာကဖောင်းခွဲထားတဲ့အခါကျတော့ဒိဋ္ဌိဆိုတဲ့တရားကနော်ဘာတရားတော့ဒိဋ္ဌိဆိုတဲ့တရားကယုံနာကိုကြည့်နေပေမဲ့ယုံနာလို့မထင်ဘူး။ယောက်ျားလို့ထင်တယ်၊မိန်းမလို့ထင်တယ်၊သူ့ပေါင်းကချင်းလဲလို့ထင်တယ်ဘလူကဖောင်းဝဲထားလို့တော့ယောက်ျားလို့မိန်းမလို့ထင်တာကဘလူကထင်တာတော့ဒိဋ္ဌိကထင်တာဘလူကထင်တာတော့ယောက်ျားမိန်းမမဟုတ်ပါဘူးယုတ်တရားနံတရားပဲယုတ်တရားနံတရားဖြစ်ပေမဲ့ယောက်ျားမိန်းမလို့ထင်အောင်ဘလူကလှည့်ပေးထားတယ်ဘလူကလှည့်ပေးထားတော့အဲဒီတော့ဝိဇ္ဇာကလှည့်ပေးထားတယ်တကယ်အစ်စ်မန်ကိုဖောင်းဝဲထားလိုက်တာဟုတ်တယ်မလားတကယ်အစ်စ်မန်ဖြစ်တဲ့ယုံနာကိုယုံနာမှမသိအောင်ဘလူကဖောက်ွယ်ထားတော့အဝိဇ္ဇာကဖောက်ွယ်ထားတော့ဘုန်းကြီးတဲ့ဓမ္မတွေရဲ့စိတ်ထဲမှာဒါကယောက်ျားဒါကမိန်းမအော်ခန္ဓာကိုယ်စိတ်ပိုင်းကြီးတော့ဒုပေါင်းကခြေလက်ဒီလိုမသိဘူးလားသိနေလားအဲ့ဒီအထင်နေမရဘူးလားရောက်အဲ့ဒီအထင်ကြီးဘလို့အထင်တော့ဒိဋ္ဌိအထင်ဘလို့အထင်တော့ယောနာကိုယောနာမှမသိအောင်ဖောက်ွယ်ပေးထားတာကအဝိဇ္ဇာပေါကောလိုတတဝါလိုဒုပေါင်းကခြေလိုက်လို့ထင်းနေတာကဒိဋ္ဌိအဲဒီတော့အဝိဇ္ဇာနဲ့သင်္ခါရကြားထဲမှာဈာကံလေးတစ်ခုရှိအဲဒီဈာကံကဘယ်လိုလဲတော့ဒိဋ္ဌိဒီလိုမလားဈာကံကဒိဋ္ဌိအဲဒီဒိဋ္ဌိဈာကံကလေးရှိနေတဲ့အခါကျတော့ဩသင်္ခါရဆိုတဲ့အလုပ်တွေလုပ်တော့လုပ်ပါရဲ့နော်သင်္ခါရဆိုတဲ့အလုပ်တွေလုပ်တော့မလုပ်ဘူးလားလုပ်လားလုပ်ပေမဲ့လို့ယုံနာကိုယုံနာလို့သိပြီးတော့လောက်တာလားပုဂ္ဂိုလ်တ attva လို့ထင်ပြီးတော့လောက်တာလားပုဂ္ဂိုလ်တ attva လို့ထင်ပြီးတော့မလုပ်ဘူးလားလုပ်နေဩပါဇက်ကပြောတဲ့အခါကျတော့လဲမင်းနဲ့ငါနဲ့ယောက်ျားနဲ့မိန်းမနဲ့ဒီလိုမလားတယောက်တယောက်စိတ်ထဲမှာပုဂ္ဂိုလ်ပဲတ attva လို့စွဲထင်ပြီးတော့တယောက်တယောက်စကားပြောနေတာမလားတွေးလိုက်ကြံလိုက်ကြံတော့လဲပဲတယောက်တယောက်တွေးလိုက်ပြန်တွေးလိုက်ကြံလိုက်ပြန်တော့လဲပဲအေးပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲဆိုတဲ့အစွဲလေးတွေနဲ့မတွေးဘူးလားတွေးနေလားတွေးနေတယ်အဲဒီလိုတွေးနေတဲ့အခါတော့ဟောခြေတော်ကလေးလှမ်းပြန်တော့လေကာယကံနဲ့ပြုလို့ပြန်တော့ငါသွားတာငါလာတာနှုတ်နဲ့ပြောပြန်တော့ငါပြောတာနားနဲ့ကြားပြန်တော့ငါကြားတာမျက်စိနဲ့မြင်ပြန်တော့ငါမြင်တာနှာခေါင်းနဲ့နမ်းပြန်တော့ငါနမ်းတာဟုတ်တယ်မလားငါဆိုတဲ့ပုဂ္ဂိုလ်တ attva မစွဲဘူးလားစွဲသွားတာအဲဒီငါဆိုတဲ့ပုဂ္ဂိုလ်တ attva ပါသွားတာဒီဘလူကဖုံးဝဲထားလို့တော့အဝိဇ္ဇာကဖောက်ွယ်ထားတော့ငါဆိုတဲ့ဒိဋ္ဌိအစွဲလေးမရှိဘူးလားရှိတာ think Agra did a soil in a pillow, the art of the Tennessee Dwarre Lare, a Mimi Ramulu and Ave Ramulu. No, Yajari Dwani, the Mimari Dwani, Pure Sore, the Chasone Biorala, Boko that was Sone Biorala, Boko that was Sone Biore, Boko that was Sone Pillow, Boko that was Sone Dure Chene. So the Holy Pinkara Sore Loa. Nizin is a lonely female leve. Yonama, Yonago, Yonama, Tibi Loni Dala, Pogo Dadua, Mina Loni Dala. Tabinkara. No? Yona Twini Dala, Pogo Dadua, Mina Twini Dala. Arablu Lodo, Tinkara Lo. I don't know, Tinkara Lodo, Tinkara Lo Boma. Amanda, Bondalo Miao, Abogani Bruga Ponga Vidaro. อวิชชากะปองกวยถ่าတော့ปิゅတော့ปิゅတယ်ဒါပေမဲ့ငါပြောတာပြောတော့တွေးတယ်ဒါပေမဲ့ငါတွေးတာတွေးတော့တွေးတယ်ဒါပေမဲ့ငါတွေးတာဟုတ်တယ်မလားအဲ့ဒီလိုဆိုတော့သင်္ခါရသင်္ခါရဆိုတာကတို့တပါးလည်းဖြစ်နေတာလားသူ့ဘုံမှာအုပ်ချုပ်တဲ့ပုဂ္ဂိုလ်ရှိနေတာလားသူ့ဘုံမှာအုပ်ချုပ်နေတာဘယ်လိုကအုပ်ချုပ်တော့အဝိဇ္ဇာကအုပ်ချုပ်လို့သင်္ခါရဖြစ်နေတာဒီလိုမလားအဝိဇ္ဇာကအုပ်ချုပ်လ
အဝိဇ္ဇာဒိဟုသောအကြောင်းတရားကြောင့်သင်္ခါရဒိဟုသောအကြောင်းတရားတွေဖြစ်နေတယ်နော်အရိနခုကသူကသိကြစီအကြောင်းကျိုးဖြစ်နေတာမဟုတ်ဘူးအတူတူပူပေါင်းပြီးတော့ဖြစ်နေတာဟုတ်တယ်မလားသင်္ခါရကပြုလုံးတိုင်းပြုလုံးတိုင်းပြုလုံးတိုင်းပြုလုံးတဲ့နေရာမှာဘယ်လိုပါနေတော့အဝိဇ္ဇာပါနေတယ်ဒါကြောင့်မလို့သူတို့ကိုခွဲလို့မရသေးတဲ့အတွက်အဝိဇ္ဇာနဲ့သင်္ခါရသည်အုပ်စုတစ်ခုထားလိုက်ရတယ်ဒီလိုမလားအဝိဇ္ဇာနဲ့သင်္ခါရသည်အောစုတကုမထားရဘူးလားထားရလားမြန်မာလိုပြန်လိုက်တဲ့အခါကျတော့ဘလို့ကြောင့်ဘလို့ဖြစ်တာတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဲ့ဒီလိုဖြစ်တဲ့နေရာမှာအဝိဇ္ဇာကဆင်ရသင်္ခါရကတပည့်ဟုတ်တယ်မလားအဝိဇ္ဇာကရှည်သွားသင်္ခါရကနောက်လိုက်ဒီလိုဆိုတော့သူတို့နဲ့ဝုဒ္ဓီခွဲလို့ရသလားမရဘူးလားအဲ့ဒီလိုခွဲလို့မရတဲ့အောစုတကုတည်းထားလိုက်တဲ့အခါကျတော့အဝိဇ္ဇာကလည်းမကောင်းကျိုးပေးမဲ့အောစုသင်္ခါရကလည်းပဲမကောင်းကျိုးပေးမဲ့အောစုဒါကြောင့်သူတို့ကဘာသစ္စာလို့ပြောမလဲသမုဒိယသစ္စာဘာသစ္စာတော့အေးအဲ့ဒီသမုဒိယသစ္စာလေးမိမိတို့ရဲ့တဏ္ဍာမှာဖြစ်လာတဲ့အခါကျတော့သူတို့ကအကျိုးတရားတွေဖြစ်အောင်ပြုတ်ပြင်မပေးဘူးလားပေးပါလားအကျိုးတရားတွေဖြစ်အောင်ပြုတ်ပြင်ပေးမယ်အဲ့ဒီပြုတ်ပြင်ပေးလို့ရလာတဲ့အကျိုးတရားတွေကဘယ်သူတွေလဲလို့မေးတော့ဝိညာဉ်နဲ့ယုတ်သလာယရဏခန္ဓာဝေဒနာအဲ့ဒီတရားသည်အကျိုးတရားအဲ့ဒီအကျိုးတရားတွေဘယ်သူကြောင့်ဖြစ်ပါလိမ့်မလဲလို့မေးတော့အဝိဇ္ဇာနဲ့သင်္ခါရကြောင့်ဖြစ်တာဒီလိုဆိုတော့အဝိဇ္ဇာသင်္ခါရကအကျိုးတရားဝိညာဏယောသလာယရဏဖသဝေဒနာကအကျိုးတရားအကျိုးတရားကဘာသစ္စာအကျိုးတရားကဘာသစ္စာအဝိဇ္ဇာသင်္ခါရအကျိုးတရားကဘာသစ္စာဝိညာဏယောသလာယရဏဖသဝေဒနာအကျိုးတရားကဘာသစ္စာဒုက္ခသစ္စာဒီလိုမလားအဲ့ဒီနည်းနဲ့နံပါတ်1အကွက်ကအကြောင်းတရားနံပါတ်2အကွက်ကအကျိုးတရားအကြောင်းတရားဘယ်တော့ကလောက်ခဲ့လဲလို့မေးတော့အတိတ်တုန်းကလောက်ခဲ့တာဘယ်လိုတွေ့တော့အကျိုးတရားကအတိတ်လားအနာဂတ်လားပြစ္ဆုတ်ပန်လားအကြောင်းတရားကနံပါတ်1အကွက်ကအတိတ်နံပါတ်2အကွက်ကပြစ္ဆုတ်ပန်ဒီလိုမလားနံပါတ်1အကွက်ကဘာပါလဲနံပါတ်1အကွက်ကနံပါတ်2အကွက်ကဟုတ်ပြီအတိတ်တုန်းကအကြောင်းတရားတွေလောက်ခဲ့တယ်တဲ့ပြစ္ဆုတ်ပါမှာအကျိုးတရားတွေရတယ်တဲ့ဟုတ်တယ်မလားဘာပြောတာတော့အတိတ်တုန်းကအကြောင်းတရားတွေလောက်ခဲ့လို့ပြစ္ဆုတ်ပါမှာအကျိုးတရားတွေရပြန်ပြောစမ်းပြစ္ဆုတ်ပါမှာအကျိုးတရားတွေရအတိတ်တုန်းကဘာအကြောင်းတရားတွေလောက်ခဲ့တော့အဝိဇ္ဇာနဲ့သင်္ခါရပြစ္ဆောပါမှာဘာအကြောင်းတရားတွေရတော့ဝိညာဏယုတ်တလာယရဏအဲ့ဒီဝိညာဏယုတ်တလာယရဏဖသဝေဒနာ၅မျိုးဖြစ်လာတာဟာဘဝတစ်ခုရလာတာဘာရလာတာတော့လူဘဝတစ်ခုရလာတာဒီဘာတရားတွေနဲ့ရလာတာတော့ဝိညာဉ်၊နာယုတ်၊သလာယရဏ၊အတ္တဝေဒနာ နတ်ဘဝရောက်သွားတော့လေဘာတရားတွေနဲ့ရောက်သွားတာတော့ဝိညာဉ်နာယောသလာယရဏခတာဝေဒနာခွဲတွေကြောင့်ဉာဏ်တွေဖြစ်နေတာလေဘာတွေနဲ့ဖြစ်နေတော့ဝိညာဉ်နာယောသလာယရဏခတာဝေဒနာဒီလိုမလားအဲဒီတော့လူတရားလူတရားလို့ပြောနေတာတရားဘယ်နှမျိုးကိုပြောနေတာတော့ဘယ်လိုတွေပါလေဝိညာဉ်နာယောသလာယရဏခတာဝေဒနာအဲ့ဒီ၅မျိုးသိပြီလေတခြားလားခန္ဓာ၅ပါးလားဒီ၅မျိုးသိပြီလေခန္ဓာ၅ပါးဒီလိုမလားအဲ့ဒီခန္ဓာ၅ပါးမှာပရမအဆုံးရလာတာကဝိညာဉ်ပရမအဆုံးရလာတာဘာလဲတော့ဝိညာဉ်အဲ့ဒီဝိညာဉ်ဒီ၂မျိုးရှိပါတယ်တဲ့နော်ပဋိသန္ဓေတည်နေတော့ကလည်းဒီဝိညာဉ်ကလေးမဖြစ်ဘူးလားဖြစ်လားဖြစ်တယ်အခုလောလောဆယ်ရောက်နေတဲ့ကာလကြတော့လေသိတိုင်းသိတိုင်းအသိစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းအဲ့ဒီအသေးစိတ်ကလေးဒီပါတယ်တော့ဝိညာဉ်ဝိညာဉ်ဆိုတာသိတဲ့သဘောကိုပြောတာသိနေတဲ့စိတ်ကိုဝိညာဉ်လို့ခေါ်တာဟုတ်တယ်မလားသိနေတဲ့စိတ်ကိုဘယ်လိုခေါ်တော့ဝိညာဉ်အခုဘုန်းကြီးတို့ဓမ္မတွေအတန်လေးကြားတော့အတန်လေးမသိဘူးလားသိအဲ့ဒါပါလေဝိညာဉ်ဟောဘုန်းကြီးကနှမ်းကြည့်လိုက်တော့မမြင်ဘူးလားမြင်လားမြင်မှမသိဘူးလားသိလားအဲ့ဒီအသိလေးဒီပါတော့ဝိညာဉ်အနန္တကလေးတစ်ခုရတဲ့အနန္မမသိဘူးလားသိလားအရိယသိတိပါတော့ဝိညာဉ်အရသာကလေးတခုစားတယ်ချိုးတယ်ချင်းတယ်ငန်းတယ်အရသာကလေးကိုမသိဘူးလားသိလားသိတာဒီပါတော့ဝိညာဉ်တခုခုကိုကြိုက်ကြည့်လိုက်တယ်ချိန်မှမသိဘူးလားသိလားသိတာဒီပါတော့ဝိညာဉ်မိမိစိတ်ကနေတွေးလိုက်တယ်တွေးလို့အတွေးထဲမှာတွေးမှမသိဘူးလားသိနေလားအရိသိနေတာလေးဒီပါတယ်တော့ဝိညာဉ်အော်ဒီလိုဆိုတာနေစဉ်နေစဉ်လည်းပဲနော်မျက်စိနဲ့ခြေတိုင်းခြေတိုင်းဝိညာဉ်ဖြစ်နေတယ်နားနဲ့ကြားတိုင်းကြားတိုင်းဝိညာဉ်ဖြစ်နေတယ်နှာခေါင်းနဲ့နားတိုင်းနားတိုင်းဝိညာဉ်ဖြစ်နေတယ်လျှာနဲ့စားတိုင်းစားတိုင်းဝိညာဉ်ဖြစ်နေတယ်ကိုယ်နဲ့ထိတိုင်းထိတိုင်းဝိညာဉ်တွေဖြစ်နေတယ်မနှောနဲ့တွေးတိုင်းတွေးတိုင်းဝိညာဉ်တွေဖြစ်နေအဲဒီတော့ဝိညာဉ်ကသူကနှစ်မျိုးပေါ့အကျဉ်းပြင်းပဋိသန္ဓေနေနေချင်းဖြစ်တဲ့ဝိညာဉ်ရဲ့နောက်ပိုင်းမှာမျက်စိနဲ့ကြည့်လို့နားနဲ့ကြားလို့နှာခေါင်းနဲ့နားလို့လျှာနဲ့စားလို့ကိုယ်နဲ့ကြည့်လို့စိတ်နဲ့တွေးလို့နောက်ပိုင်းကြာမှပေါ်တဲ့ဝိညာဉ်ရဲ့ဝိညာဉ်ဘယ်နှမျိုးတော့ပဋိသန္ဓေနေတုန်းကလည်းဝိညာဉ်မပေါ်ဘူးလားပေါ်လားသို့တော့အဲ့ဒီဝိညာဉ်ကသိတတ်တဲ့သဘောတော့ရှိတယ်သိတော့သိရလားပဋိသန္ဓေနေတဲ့အချိန်တုန်းကဘာတွေသိခဲ့တယ်လဲပြီးတော့ဘာမှမသိဘူးဟုတ်တယ်မလားသိတတ်တဲ့သဘောတော့မရှိဘူးလားရှိလားသို့တော့သိသလားပြီးတော့မသိဘူးအဲ့ဒီလိုသိတတ်တဲ့သဘောသာရှိပေမဲ့မသိတဲ့ဝိညာဉ်လည်းရှိသေးတယ်။ဟုတ်တယ်မလား။အခုနင်းနင်းချာချာအိပ်ပြောနေတယ်။စိတ်ဆိုတဲ့ဝိညာဉ်မရှိဘူးလားရှိလား။စိတ်ရှိလို့အသက်ရှင်နေတာပေါ့။နော်။သို့တော်လည်းအဲ့ဒီအချိန်ဘာသိတယ်လဲမေးတော့ဘာမှမသိဘူး။အဲ့ဒါမသိတဲ့ဝိညာဉ်။သိတတ်တဲ့စိတ်တော့ရှိတယ်။သိတတ်တဲ့သဘောတော့ရှိတယ်။သိတော့သိသလားမေးတော့မသိဘူး။အဲ့ဒီလိုမသိတဲ့ဝိညာဉ်ကတစ်မျိုး။နော်။မသိတဲ့ဝိညာဉ်နေသည်တဲ့။ပဲချင်းနေပဲချင်းနေမှာဖြစ်တယ်ဆိုတော့ပထမဆုံးပဋိသန္ဓေနေတုန်းကလည်းဖြစ်တယ်။နောက်ပိုင်းကာလမှာဘဝင်ကြတော့လည်းဖြစ်တယ်။ဘဝင်ဆိုတာအိပ်ပျော်နေတာပြောတာပေါ့။ဟုတ်တယ်မလား။ဘဝင်ကြတော့လည်းဖြစ်တယ်။ဟောသေတော့လည်းမဖြစ်ဘူးလားဖြစ်လား။သေတော့သေပြီးမှဖြစ်တာမဟုတ်ဘူးနော်။သေတဲ့အချိန်မှာသေတယ်ဆိုတာတခြားပြောတာကသုတိစိတ်ကြတာပြောတာလား။နောက်ဆုံးဖြစ်တဲ့စိတ်နောက်ဆုံးဖြစ်တဲ့စိတ်ဒီသုတိစိတ်။အဲဒီနောက်ဆုံးဖြစ်တဲ့စိတ်ကြတော့ဘာမှမသိတော့ဘူး။နော်မသေးခင်သုတိစိတ်မကြခင်ရှေတုန်းကတော့သိနေသေးတယ်။နောက်ဆုံးသုတိစိတ်လည်းကြတော့ဘာသိတယ်လဲမေးတော့ဘာမှမသိတော့။သိတတ်တဲ့သဘောတော့ရှိတယ်မသိဘူး။အဲဒီလိုသိတတ်တဲ့သဘောတော့ရှိတယ်မသိဘူးဆိုတဲ့စိတ်ကတစ်မျိုး။နော်ဘယ်ချိန်နေမှာပေါ်တယ်လဲပဋိသန္ဓေအခါမှာပေါ်တယ်အိပ်ပျော်နေတော့မှာပေါ်တယ်။သိတဲ့အခါမှာပေါ်တယ်ဟုတ်တယ်မလား။အဲဒီဝိညာဉ်ကလည်းတစ်မျိုးရှိတယ်နော်။အခုတော့ဘုန်းကြီးတို့မျက်စိနဲ့မြင်နေနားရကြတယ်အဲ့ဒီလိုအချိန်ဒီမှာကဝိညာဉ်တွေမဖြစ်ဘူးလားဖြစ်လားအဲ့ဒါကြတော့သိတတ်တဲ့သဘောလည်းရှိတယ်သိလည်းသိတယ်ဟုတ်တယ်မလားအဲ့ဒီတော့ဝိညာဉ်မနှမျိုးရှိတော့နှမျိုးနံပါတ်၁ကသိတတ်တဲ့သဘောတော့ရှိတယ်မသိဘူးနံပါတ်၂ကသိတတ်တဲ့သဘောလည်းရှိတယ်သိလည်းသိတယ်ဝိညာဉ်မနှမျိုးတော့ပြန်ပြောပါအောင်နံပါတ်၁ကသိတတ်တဲ့သဘောတော့ရှိတယ်မသိဘူးနံပါတ်၂ကသိတတ်တဲ့သဘောလည်းရှိတယ်သိလည်းသိတယ်။ဟောအခုအချိန်ကြတော့ဒကာဓမ္မတွေမသိဘူးလားသိနေလား။ဘာနဲ့သိတော့ဝိညာဉ်နဲ့သိတာ သိတတ်တဲ့သဘောကမရှိဘူးလားရှိလ
ား
သိကောမသိဘူးလားသိလ
ား
ဘာနဲ့သိတော့ဟောဒီဝိညာဉ်နဲ့သိတာဒီလိုမလားအရိတော်လောလောဆယ်မှာဖြစ်ပေါ်နေတဲ့အသိကလေးသည်ဝိညာဉ်နော်အရိဝိညာဉ်သည်ဘာကြောင့်ဖြစ်တယ်လဲအရင်ဘဝကအကြောင်းတရားကြောင့်အခုဘဝမှာကြိုတရားဖြစ်လာဟုတ်တယ်မလားဘာကြောင့်ဖြစ်တာတော့အရင်ဘဝကအကြောင်းတရားကြောင့်အခုဘဝမှာအကျိုးဖြစ်လာအရင်ဘဝကအကြောင်းတရားကဘယ်လိုတွေတော့အဝိဇ္ဇာနဲ့သင်္ခါရယခုဘဝမှာဝိညာဉ်လေးလာဖြစ်အဲဒီလိုဝိညာဉ်ဖြစ်တဲ့အခါကျတော့ဝိညာဉ်ဖြစ်တော့နာမ်ကောမဖြစ်ဘူးလားဖြစ်လားနာမ်လည်းဖြစ်တယ်ယောက်ကောမဖြစ်ဘူးလားဖြစ်လားယောက်ကောဖြစ်တယ်အဲ့ဒီတော့ဒီနေရာမှာမင်းကတော့ညာကပြောခဲ့တယ်လို့ပဲဝိညာဉ်တရားကတခြားလားစိတ်လားနာမ်စရာကတော့ဝိညာဉ်တရားလည်းနာမ်တော့နာမ်ပဲသို့တော်လည်းဒီနေရာမှာဝိညာဉ်လို့နာမ်ပေးပြီးသားဖြစ်တဲ့အတွက်ဟောဒီနာမ်နေရာမှာဝိညာဉ်မထည့်တော့လဲဒါပြဘလို့ပြောမလဲဘလို့ကိုပြောမလဲစေတသိက်ဘလို့ကိုပြောမလဲဟောဒီနာမ်นี่ဘလို့ပါလဲမှတ်တာတော့စေတသိက်တော့ညာကရှင်းပြီးပြီဟောဒီနာမ်นี่ဘလို့တဲ့တော့စေတသိက်ဝိညာဉ်ကောနာမ်မဟုတ်ဘူးလားဟုတ်လားဟုတ်တယ်ဒါပြမဲ့ဟောဒီနေရာမှာဟောဒီနာမ်နဲ့မှဝိညာဉ်ကိုမထည့်ဘူးဘာလို့မထည့်တော့ဝိညာဉ်ဆိုတဲ့နာမ်ပဲသိကြရတာလို့ဘာဖြစ်လို့ပါလဲဝိညာဉ်ဆိုတဲ့နာမ်ပဲသိကြရတာပြီးသားဖြစ်တဲ့အတွက်သူ့ကိုနာမ်လို့မခေါ်တော့နဲ့စေတသိက်ကိုပဲနာမ်လို့ခေါ်လိုက်တော့ဟုတ်တယ်မလားအဲ့ဒီတော့ဝိညာဉ်ကစိတ်နာမ်ကစေတသိက်ဝိညာဉ်ကဘာတော့စိတ်နာမ်ကစေတသိက်ယောကယောက်အဲ့ဒီ၃မျိုးနဲ့ဘဝတစ်ခုရလာတာဟုတ်တယ်မလားဘဝတစ်ခုရလာတာတရားဘယ်နှမျိုးနဲ့ရလာတော့ဘာတရားတွေတော့စိတ်ရဲ့စေတသိက်ရဲ့ယောက်ရဲ့ပါဠိလိုပြောတော့ဝိညာဉ်နာမ်ယောက်မြန်မာလိုပြောတော့စိတ်စေတသိက်ယုတ်ပါဠိလိုပြောတော့ဝိညာဉ်နာယုတ်လူဖြစ်လာတာလဲဝိညာဉ်နာယုတ်နတ်ဖြစ်သွားတာလဲဝိညာဉ်နာယုတ်ခွဲရကြတဲ့ငတ်တွေဖြစ်တာလဲဝိညာဉ်နာယုတ်အဲ့ဒါကိုပဲပရမတ္ထတရားလေးလို့မပြောဘူးလားပြောတာဟုတ်ပြီအဲ့ဒီဝိညာဉ်နာယုတ်တွေဘယ်လိုကြောင့်ဖြစ်လာတာလဲလို့မေးတော့အတိတ်တုန်းကအဝိဇ္ဇာသင်္ခါရကြောင့်ဖြစ်လာတာနော်အဝိဇ္ဇာကဘာတော့ဘာသဘောရှိတော့ဘာကိုမသိတာတော့ဘာသစ္စာတော့ဘလို့ဒီဒုက္ခသစ္စာတော့ခန္ဓာငါးပါးဒီဒုက္ခသစ္စာအခြေချုပ်လိုက်တော့အဲ့ဒီယုံနာကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာတော့ဖြီးပြီးပြတ်တယ်လို့ဒုက္ခသစ္စာနော်ကြက်ပြန်ပြောပါမယ်အဝိဇ္ဇာဘာသဘောရှိတော့ဘာကိုမသိတာတော့ဘာကိုမသိတာတော့သစ္စာကိုမသိတာเนาะသူဆင်ငယ်ဆင်ငယ်သွားเนาะကြော်မပြောနဲ့ပြန်ပြအဝိဇ္ဇာသည်ဘာသဘောရှိတော့ဘာကိုမသိတာတော့ဘာသစ္စာကိုမသိတာတော့ဘသူသည်ဒုက္ခသစ္စာတော့အရိခန္ဓာငါးပါးအခြေချုပ်လိုက်တော့ဘလို့နဲ့ဘလို့တော့အရိယောက်တရားနန္တရားကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာတော့ဖြစ်ပြီးပြတ်တယ်လို့ဒုက္ခသစ္စာဒါပေမဲ့အတိတ်ကာလတုန်းကသိခဲ့ရလားဒုက္ခသစ္စာကိုဒုက္ခသစ္စာမှသိခဲ့ရလားယုံနာကောသိခဲ့ရလားခန္ဓာကောသိခဲ့ရလားကြာဘူးနာဝဘုသူတ္တနဲ့သိတာပြောတာမဟုတ်ဘူးနော်ဉာဏ်နဲ့မသိတာကိုပြောတာဟုတ်တယ်မလားအဲ့ဒါတော့မသိတာဘလို့ကဖုံးွက်ထားလို့တော့အဲ့ဒါတော့မသိတဲ့အခါကျတော့ပြုသမျှပြုသည်တခြားလားသင်္ခါရလားသင်္ခါရသစ္စာမသိပဲနဲ့လုပ်တဲ့အခါကျတော့ငါဆွဲပါတာပေါ့ဟုတ်တယ်မလားသစ္စာသိပြီးတော့လုပ်ရင်ငါဆွဲပါပါမလားသစ္စာသိပြီးလုပ်ရင်ငါလုပ်တာလားယုံနာကလုပ်တာလားငါသွားတာလားယုံနာကသွားတာလားငါစားတာလားယုံနာနေစားနေတာလားအေးယုံနာကသွားတာယုံနာကစားတာလို့ဉာဏ်နဲ့တကယ်တမ်းသိသွားမယ်ဆိုရင်အဲ့ဒီအသိတည်းမှာအဝိဇ္ဇာပါလားအခုဘုသူတ္တအနေနဲ့တော့သိတာပေါ့တကယ်ဉာဏ်နဲ့သိရလားမသိဘူးအဲ့ဒါတော့မသိတာဘလို့ကဖုံးွယ်ထားလို့တော့အဝိဇ္ဇာကဖုံးွယ်ထားတော့နေရာတကမှာငါဆိုတဲ့ဟာပါနေတယ်အဲ့ဒီငါသည်တခြားလားဒိဋ္ဌိလားဒိဋ္ဌိကပါနေတဲ့အခါတော့သွားတော့လဲငါသွားတယ်စားတော့လဲငါစားတယ်နော်အလုံးလုံးတော့လဲငါအလုံးလုံးတယ်နေရာတကငါတွေမပါဘူးလားပါနေလားအမြင်မှန်လားမြင်မှားလား อริอเมียนมาเนี่ยเอาลงไล่ได้ไกลอริอเมียนมาหมู่จอมเองเนาะอวิชชาก็อมังกุพ้องเวไม่ติอย่างพ้องเวได้อวิชชาก็มาตนะเดชิเตยาก็มาริมีเนอริเตยา2บาก็นี่พี่รอจี้ซู้ลาได้คาจ้ะတော့ตินคาระลุติลุไดลุไดอมันเนลุနေดาล่ะมาริเนลุနေดาล่ะอริโลมาริเนลุโลသင်္ခါရကနေပြီးတော့ဟောဒီခန္ဓာဝိညာဏံယုတ်တည်ရအောင်သူကပြုပြင်ပေးနေတာဟုတ်တယ်မလားဘာနဲ့ပြုပြင်ပေးနေတယ်လဲမေးတော့သင်္ခါရကအလုတ်တည်နဲ့ပြုပြင်ပေးနေတာအဲ့ဒီအလုတ်ကလည်းသိပြီးလုတ်တယ်လို့လားမသိပဲလုတ်တယ်လို့ဒီလားမသိပဲလုတ်တယ်လို့ဒီနဲ့အေးမသိပဲလုတ်တယ်လုတ်လိုက်တဲ့အခါကျတော့ဩနောက်ဘဝမှာလူတွေဖြစ်လိုက်နတ်တွေဖြစ်လိုက်ခွေးတွေကြက်တွေငှက်တွေဖြစ်လိုက်အမျိုးမျိုးဖြစ်နေကြတာဒီတခြားကြောင့်လားသိလို့လားမသိလို့လားသိတဲ့အလုံးကြောင့်လားမသိတဲ့အလုံးကြောင့်လားမသိတဲ့အလုံးကြောင့်ဒီလိုတတ္တဝါတွေဖြစ်နေရတာတတ္တဝါတွေဖြစ်လာတော့တတ္တဝါတစ်ခုဖြစ်လာပြီဆိုရင်ပရမအဆုံးတရားဘယ်နှမျိုးဖြစ်တော့၃မျိုးဘယ်တရားတွေဖြစ်တော့ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့ဒီတရား၃မျိုးအခြေခံမဖြစ်ဘူးလားဖြစ်လားအဲ့ဒီတော့အဲ့ဒီတရားဝိညာဏရုပ်တဲ့တရား၃မျိုးဒီအတိတ်ကဝိဇ္ဇာသင်္ခါရကြောင့်ဖြစ်လာတဲ့တရား၃မျိုးဒီလိုမလားအရိတရား၃မျိုးဖြစ်လာတဲ့အခါကျတော့နောက်တာဆင်ပွားအနေနဲ့ရုပ်ရှိပြန်တော့ဟောဒီမှာမျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်နားနှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ရှိတယ်ဝိညာဉ်ရှိပြန်တော့ဒီထဲမှာစိတ်ရှိတယ်မျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့စိတ်ရဲ့အရိတရား၃၆ပါးကိုပေါင်းလိုက်တော့သလာယတနာလို့ခေါ်တယ်ဘယ်လိုခေါ်မလဲသလာယတနာဆိုတာကအာယတနာ၆ပါးဟုတ်တယ်မလားပရိစ္ဆသမုပ္ပါဒ်စဝိစာယမှာဆိုလို့ရှိရင်သမဏဏမှာ၃ပါးပါပါတယ်။နော်။သမဏဏမှာဘယ်လောက်မှာပါတော့၃ပါးပါတယ်။ဘယ်လိုရည်ထားတော့လို့မေးတော့မျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်မရည်ဘူးလား။အဲ့ဒီတရား၆မျိုးသည်နော်။အဲ့ဒီတရား၆မျိုးသည်ပရမတရား၅မျိုးကယုတ်နောက်ဆုံးတရားကစိတ်ปรมา5မျိုးကဘာတော့9မျိုးကปรมาတရား5မျိုးကယုတ်ဆိုတော့ခေါရီယုတ်แท้ကနေပြီးတော့ထွက်လာတာပေါ့ဟုတ်တယ်မဟုတ်လား9မျိုးကစိတ်ဆိုတော့ခေါရီဝိညာဉ်တွေကနေပြီးတော့ထွက်လာတာအဲ့ဒီတော့သလာယရဏလို့ပြောနေပြီမဲ့လို့လဲတကယ်ကတော့ယုတ်ရယ်စိတ်ရယ်ဒီလိုမဟုတ်လားစိတ်ကိုနံလို့ခေါ်လိုက်မယ်ဆိုရင်ယုတ်ရယ်နံရယ်ပေါ့အဲ့ဒီယုတ်နံဖြစ်တဲ့သလာယရဏတရား6မျိုးအရိတရား6မျိုးဒီသိကြပေါ်လာတာလားဝိညာဏယုတ်ထက်ကနေခွဲထွက်လာတာလားဝိညာဏယုတ်ထက်ကနေခွဲထွက်လာတော့မျက်စိနာတဲ့ကောင်လျာကိုစိတ်ဆိုပြီးတော့သလာရဏ6မျိုးမပြေဘူးလားဖြစ်သွားလားအရိတရား6မျိုးဖြစ်လာပြီဆိုရင်အပြင်ဘာကအာယုန်လေးနဲ့မတိုက်ဆိုင်ဘူးလားတိုက်ဆိုင်မျက်စိမှာပါလေလားတိုက်အသင်းနေဟောဒီတည်းမှာပါတယ်နော်အတိုက်တား6ပါတဲ့ဟုတ်တယ်မလားအတိုက်တား6ပါးတယ်ဆာရထဲမှာပါတယ်ဘယ်လိုတွေပါလဲအသိအတန်အနံအရလာတွေးတိစရာကြံတိစရာအတိုက်တားဘယ်နှပါတော့6ပါးအဲ့ဒီအတိုက်တား6ပါးကအတွင်းမှာရှိတဲ့အခန္ဓာ6ပါးကိုလာလာတိုက်တယ်မျက်စိကိုဘယ်လိုကလာတိုက်မလဲနားကိုဘယ်လိုကလာတိုက်မလဲနှာခေါင်းကိုဘယ်လိုကလာတိုက်မလဲလျှာကိုဘယ်လိုကလာတိုက်မလဲကိုယ်ကိုဘယ်လိုကလာတိုက်မလဲမနောကိုဘလူကလာတိုက်မလဲကြံတွေးစရာတွေလာမတိုက်ဘူးလားတိုက်အဲ့ဒီလိုတိုက်တဲ့အခါကျတော့ဟောဒီမှာအပွင့်တား6ပါးသရာတွေ့စာရထဲမှာလေအပွင့်တား6ပါးလို့တွေ့လားဘယ်သူတွေပါလဲမြေစိကြားစိနံစိစားစိယာနာကောင်းစိတွေးတော်စိဟုတ်တယ်မလားအဲ့ဒါကိုပါဠိလိုပြောရင်ဘယ်လိုပြောမလဲသကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ပြန်ပြောစမ်းပြန်ပြောမယ်သကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်မြန်မာလိုပြောရင်ဘယ်လိုပြောမလဲမြေစိကြားစိနံစိစားစိယန္တာကောင်းစိတွေတော်စိဟ အဲ့ဒီစိတ်ချောင်မျိုးကဘာလိလို့ပြောတော့ဝိညာဉ်ဝိညာဉ်မလို့မျိုးတော့၆မျိုးဘယ်လိုတွေတော့သက္ခုဝိညာဉ်သောတဝိညာဉ်ကာနဝိညာဉ်စေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဟောဒီနေရာမှာဝိညာဉ်လေးတွေဖြစ်နေတာပေါ့ဟုတ်တယ်မလားအဲ့ဒါပဋိသန္ဓေနေတော့ကဖြစ်တာလားအကုဖြစ်တာအကုဖြစ်တဲ့ဝိညာဉ်လေးတွေနော်ဒီဝိညာဉ်ကဘယ်တော့ကဖြစ်တာတော့ ဘာလုံးကဖြစ်တာတော့ပဋိသန္ဓေနေတော့ကဖြစ်တာဘာလုံးကဖြစ်တာတော့အခုဒီဝိညာဉ်တွေကဘယ်တော့ဖြစ်တာတော့အခုဖြစ်တာဒီလိုမလားမျက်စိနဲ့ကြည့်တဲ့အချိန်ဖြစ်တယ်နားနဲ့နားထောင်တော့ဖြစ်တယ်နှာခေါင်းနဲ့နံတော့ဖြစ်တယ်လျှာနဲ့စားတော့ဖြစ်တယ်ကိုယ်နဲ့တွေးတွေးချီတော့ဖြစ်တယ်မနှောနဲ့တွေးတော့ဖြစ်တယ်အခုဖြစ်တာဟောဒီဝိညာဉ်ကပဋိသန္ဓေနေတော့ကဖြစ်တာပဋိသန္ဓေနေတော့ကဖြစ ဖြစ်လာအဲ့ဒီတော့သူနဲ့လာသနာတူတာတွေကဘယ်လိုတွေတော့ပဋိသန္ဓေစိတ်ဘဝင်စိတ်သုတိစိတ်ပြန်ပြောကြည့်စမ်းပဋိသန္ဓေစိတ်ဘဝင်စိတ်သုတိစိတ်ပဋိသန္ဓေစိတ်ဆိုတာဘယ်တော့ကဖြစ်တာတော့ပဋိသန္ဓေနေတော့ကဖြစ်တာဘဝင်စိတ်ဆိုတာကသုတိစိတ်ဆိုတာကသိတဲ့အချိန်မှာဖြစ်တာနော်ပဋိသန္ဓေစိတ်ဆိုတာဘယ်တော့ကဖြစ်တာတော့ပဋိသန္ဓေနေတော့ကဖြစ်တာဘဝင်စိတ်ဆိုတာကအိပ်ပျော်နေတော့နိမ့်နေချာချာအိပ်ပျော်နေတော့အိမ်မက်တောင်မမက်ဘူးဟုတ်တယ်မလားအိမ်မက်မဲ့ရင်ဘဝင်စိတ်မဟုတ်ဘူးနော်အိမ်မက်မဲ့ရင်ဘဝင်စိတ်မဟုတ်ဘူးအခုဘဝင်စိတ်ဆိုတာကနိမ့်နေချာချာကိုအိပ်ပျော်နေတာအိမ်မက်တောင်မမက်တဲ့စိတ်အိမ်မက်တောင်မမက်ဘူးဆိုတော့ဘာသိတယ်လဲမိတော့ဘာမှမသိဘူးနောက်ဆုံးပဲအချိန်မှဖြစ်တော့သေတဲ့အချိန်မှဖြစ်တယ်အဲ့တော့ပရိသန္တိနေတဲ့အချိန်ဖြစ်တယ်အိပ်ပျော်နေတော့ဖြစ်တယ်သေတဲ့အချိန်ဖြစ်တယ်အဲ့ဒါဒီဟောရီဝိညာဉ်ဒီလိုမလားဟောရီသာလာယတနာမှာလဲဝိညာဉ်တွေထပ်ပြီးတော့မဖြစ်ဘူးလားဖြစ်လားအဲ့ဒီသာလာယတနာမှာဖြစ်တဲ့စိတ်ကြတော့မသိတဲ့စိတ်လားသိတဲ့စိတ်လားမသိတဲ့ဝိညာဉ်လားသိတဲ့ဝိညာဉ်လားသိတဲ့ဝိညာဉ်ဘယ်ချိန်တွေမှာဖြစ်တော့မြင်တဲ့ချိန်ကြားတဲ့ချိန်နားတဲ့ချိန်စားတဲ့ချိန်ကြည့်တဲ့ချိန်တွေးတဲ့ချိန်အခြေဘယ်နှမျိုးမှဖြစ်တော့6မျိုးမှဖြစ်တယ်အဲ့ဒီ6မျိုးကိုလည်းဝိညာဉ်လို့ဒီလိုခေါ်တယ်ဒီလိုမလားဒါပေမဲ့ဒီနေရာမှာဝိညာဉ်တို့သုံးပြီးသားဆိုတော့ဒီနေရာမှာသိကြတဲ့မပြောတော့ဘူးပေါ့လေကောင်းပြီဒီနေရာမှာဝိညာဉ်ကလေးဖြစ်တယ်အဲ့ဒီဝိညာဉ်ကလေးဖြစ်တဲ့အခါကျတော့ဝိညာဉ်သရကစိတ်ကိုနော်အဲ့ဒီစိတ်ကလေးပေါ်လာပြီဆိုအဲ့ဒီစိတ်ကလေးပေါ်လာတာနဲ့တပြိုင်တည်းဖတ်တာလည်းမဖြစ်ဘူးလားဖြစ်လားဖတ်တာဖြစ်တော့ဘာဖြစ်တော့ဝေဒနာဖြစ်တာပေါ့ဝေဒနာဖြစ်တယ်ဆိုတာတခြားပြောတာလားခံစားတာပြောတာခန္ဓာကတွေးထိတာဝေဒနာကခံစားတာခန္ဓာကတွေးထိတာဝေဒနာကခံစားတာနော်ခန္ဓာကတွေးထိတာဝေဒနာကခံစားတာဆိုတော့ခံစားဖို့ရန်အတွက်ဘယ်လိုကနေတွေးထိပေးရတော့ခန္ဓာကတွေးထိပေးရဘယ်လိုကတွေးထိပေးရတော့ခန္ဓာကတွေးထိပေးလို့ဝေဒနာကခံစားနိုင်တာဒါကြောင့်မလို့ဖသဖသလို့ပြောပေမဲ့သူကဝေဒနာလို့ပြောလိုက်ရင်ပြီးသွားတော့နော်ဖသကိုသိကြပြောစရာမလိုတော့ဘူးကဲကောင်းပြီဒါဖြစ်လို့ရှိရင်မျက်စိနဲ့အဆင်းနဲ့တိုက်တယ်ဗာစိတ်ပေါ်မယ်မျက်စိနဲ့အဆင်းနဲ့တိုက်တယ်ဗာစိတ်ပေါ်မယ်မြင်စိတ်ပေါ်မယ်ဒီလိုမလားမျက်စိနဲ့အဆင်းကမျက်စိစရာကသလာယရဏဒီလိုမလားသလာယရဏကြီးတော့အဆင်းကလာတိုက်တယ်အဆင်းကလာတဲ့တော့မြင်စိတ်ကလေးပေါ်တယ်နော်မြေစိတ်သရာကဝိညာဉ်အစိတ်သရာကအာယုံမြေစိတ်သရာကဝိညာဉ်အဲ့ဒီတော့မှပေါင်းဆောင်လိုက်တော့မျက်စိရဲ့အစိတ်ရဲ့မြေစိတ်ရဲ့မျက်စိရဲ့အစိတ်ရဲ့မြေစိတ်ရဲ့အဲ့ဒီတော့မှပေါင်းဆောင်တာကိုဖတ်တာအဲ့ဒီဖတ်တာကလေးကပေါင်းဆောင်လိုက်တာနဲ့တပြိုင်တည်းအဲ့ဒီဖတ်တာရဲ့ပေါင်းဆောင်မှုကလေးကအာကောင်းရင်အာကောင်းတယ်လို့ကောင်းတယ်မကောင်းဘူးဆိုတာဖြစ်လာဟုတ်တယ်မလားဖသကလေးပေါင်းဆောင်မှုကအားနဲ့လို့ရှိရင်ကောင်းတယ်လို့လည်းသဘောမထားဘူးမကောင်းဘူးလို့လည်းသဘောမထားဘူးတာမန်နေထားလေးပဲရှိနော်ပြန်ပြောမယ်ဖသရဲ့ပေါင်းဆောင်မှုလေးကအားကောင်းသွားရင်ဘယ်လိုဖြစ်လာတော့စိတ်ထဲမှာဘယ်လိုသိသွားတော့ကောင်းလိုက်တာမကောင်းဘူးမသိဘူးလားသိလားဖသရဲ့ပေါင်းဆောင်မှုကအားနဲ့လို့ရှိရင်ကောင်းတယ်လို့လည်းမသိဘူးမကောင်းဘူးလို့လည်းမသိဘူးအမှုမဲ့မှတ်မဲ့မနေဘူးလားနေလားအဲ့ဒီလိုနေတာကိုဝေဒနာ၃မျိုးလို့ခေါ်တယ်။ကောင်းတယ်ဆိုရင်ဘာဝေဒနာ ဒုက္ခဝေဒနာမကောင်းဘူးဆိုရင်အမှုမဲ့မဲ့နေရင်ဝေဒနာဘယ်လိုမျိုးတော့ဝေဒနာဆိုတာမြန်မာလိုပြန်တော့ခံစားလိုက်တာပေါ့မြန်မာလိုပြန်တော့ဘာတော့ခံစားတဲ့သဘောလေးနော်ခံစားတဲ့သဘောလေးအဲ့ဒီခံစားတဲ့သဘောကဘယ်နှပါးရှိတော့ဘယ်လိုတွေပါလေဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဒုက္ခဝေဒနာဆိုတာကဘယ်လိုခံစားတော့ကောင်းတယ်လို့ခံစားတာနော်ဒုက္ခဝေဒနာဆိုတာဘယ်လိုခံစားတော့မကောင်းဘူးလို့ခံစားတာဥပေက္ခဝေဒနာကဘယ်လိုခံစားတော့ကောင်းသည်လေးမဟုတ်မကောင်းသည်လေးမဟုတ်အမှုမဲ့မှန်မဲ့ခံစားတာဒီလိုမလားအရကဘာဝေဒနာတော့ဥပေက္ခဝေဒနာအလုံးပေါင်းလိုက်တော့ဝေဒနာဘယ်နှပါးဘာဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာအဲဒီဝေဒနာသုံးမျိုးဒီဘယ်အချိန်တွေမှာဖြစ်တယ်လဲလို့မေးတော့မျက်စိနဲ့ကြည့်ပြီးကြည့်ပြတာနဲ့ဖြစ်တယ်ဟုတ်တယ်မလားမျက်စိနဲ့အစင်းနဲ့တိုက်တာကမြင်စိတ်မြင်စိတ်ဖြစ်ပြီးတော့ဖတ်တာဖတ်တာဖြစ်ပြီးတော့ဝေဒနာနော်တရားအနေနဲ့တစ်စိတ်နဲ့စိတ်သုံးစိတ်လို့ပြောနေပေမဲ့အိမတန်နှိမ်မြန်လို့တဲ့အခါကျတော့မျက်စိနဲ့ကြည့်ပြီးပြီးချင်းခံစားတယ်ဟုတ်တယ်မလားနားနဲ့နားထောင်ပြီးပြီးချင်းခံစားတယ်နှာခေါင်းနဲ့နံပြီးပြီးချင်းခံစားတယ်တရားလျားနဲ့စားပြီးပြီးချင်းကိုယ်နဲ့တွေးကြည့်ပြီးပြီးချင်းခံစားတယ်မနှောနဲ့တွေးပြီးပြီးချင်းအဲဒီတော့မြင်တော့ငါသိမသိလိုက်ဘူးခံစားတော့မှသိလိုက်တာပြန်စဉ်းစားကြည့်လေတယောက်ကိုရှေ့ကိုနှမ်းကြည့်လိုက်တယ်နော်နှမ်းကြည့်လိုက်တဲ့အခါကျတော့မြင်မှသိတဲ့စိတ်ကလေးပေါ်လာကြတော့သိတဲ့ဓိမထားမိဘူးအော်ကြည့်လို့ကောင်းလိုက်တာကြတော့ဓိမထားဘူးလားထားလားမြင်လိုက်တာနဲ့အော်ကြည့်လို့ကောင်းလိုက်တာတန်းပြီးတော့မဆုံးပြနိုင်ဘူးလားကြည့်လို့ကောင်းလိုက်တာဆိုရင်မြင်စိတ်လားဝေဒနာလားအော်ကြည့်လို့မကောင်းဘူးဆိုရင်လည်းတခြားလားဝေဒနာလားအစာလေးတစ်ခုစားလိုက်တယ်စားပြီးလျှာပေါ်ရောက်လိုက်တာနဲ့တပြိုင်နက်ငံရင်ငံမှမသိဘူးလားချုံရင်ချုံမှမသိဘူးလားပေါ့ရင်ပေါ့မှမသိဘူးလားအဲ့ဒါကဝေဒနာဒီလိုမလားအဲ့ဒီတော့မြင်စိတ်ကြားစိတ်နံစိတ်စားစိတ်ကတစ်ခုတည်းဖြစ်တယ်ဖြစ်ပြီးတာနဲ့ဘယ်ရောက်သွားတော့ဖာသာဖာသာပြီးတော့ဝေဒနာတမ်းပြီးတော့မရောက်ဘူးလားရောက်သွားလားအဲဒါကြောင့်မြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းနံတိုင်းနံတိုင်းဘယ်နေရာမှာသွားပြီးတော့ထင်ရှားသွားတော့မေးတော့ဝေဒနာမှာသွားထင်ရှားတယ်ဒီလိုမဟုတ်လားအဲ့ဒီလိုနီးနေပဲလောလောဆယ်ပစ္စုပန်ခန္ဓာပစ္စုပန်ဘဝမှာဘုန်းကြီးတို့တတ္တဝါတွေဘုန်းကြီးတို့ဒကာရမတွေနော်အဲ့ဒီနီးနေမကျင်လည်ဘူးလားကျင်လည်နေရလားတနေ့တနေ့ကြည်လိုက်တယ်ခံစားလိုက်တယ်တနေ့တနေ့နားထောင်ပြီးရင်ခံစားလိုက်တယ်စားပြီးရင်ခံစားလိုက်တယ်ထိပြီးရင်ခံစားလိုက်တယ်အဲ့ဒီအလုပ်တွေနဲ့ပဲဩမွေးကလေးကနေပြီးတော့သေတဲ့အထိဒီလုပ်တွေလုပ်နေရတာမဟုတ်လားဒါကြောင့်အဲ့ဒီအလုပ်6မျိုးကိုဘဝတစ်ခုလို့မခေါ်ဘူးလားခေါ်လားဒါကြောင့်အားလုံးပေါင်းလိုက်တော့ဘဝတစ်ခုရလာတာဒီဝိညာဉ်နာယုတ်သလားယရဏခန္ဓာဝေဒနာတရားဘယ်နှမျိုးနဲ့ရလာတော့အဲ့ဒီ5မျိုးနဲ့ရလာတာဒီတခြားကြောင့်ရတာလားအဝိဇ္ဇာသင်္ခါရကြောင့်ရတာလားအဝိဇ္ဇာသင်္ခါရကအကြောင်းတရားဗာသစ္စာဟောဒီတရား၅မျိုးကအကျိုးတရားဗာသစ္စာဗာသစ္စာကြောင့်ဗာသစ္စာဖြစ်တော့အော်လူတွေနတ်တွေပြမာတွေဖြစ်နေကြတာဒီဗာသစ္စာကြောင့်ဗာသစ္စာဖြစ်နေတော့သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်နေတာပါပဲလို့တခြားကပြောတာလားပရိစ္ဆသမုပ္ပါကပြောတာလားပရိစ္ဆသမုပ္ပါကိုဘယ်လိုဟောတာတော့ခရားဟောတာဖြစ်တဲ့အတွက်မမှန်နိုင်တဲ့တရားလားမှန်နိုင်တဲ့တရားလားအေးအမတ္တမှန်ကန်နိုင်တဲ့တရားဖြစ်သောကြောင့်ဘုန်းကြီးတို့ဒကာမတွေသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာပါပဲသမုဒိယသစ္စာသိအောင်တတ်နိုင်မှဒုက္ခသစ္စာငြိမ်းမှာပါပဲလို့အဲဒီလိုသဘောထားပြီးတော့ဒုက္ခမရောက်ချင်ရင်သမုဒိယသစ္စာသိအောင်တတ်ရမယ်ဒီလိုမလားအဲဒါကသမုဒိယသစ္စာသိအောင်တတ်ပြီးတော့ဒုက္ခငြိမ်းအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာဓု၃ညခေါ်ကတရားဝဲနေကုန်ချုပ်ပါလေ။သေခြင်းမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သန္တနာတော်မြတ်ကြီးကိုနိလသဖွဲ့တင့်တဲ့အောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသန္တနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။